ပြည်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်လို့ခေါ်တဲ့ဒီကူးစက်ရောဂါကြောင့်အခုဆိုရင်တည်ဆုံးသူရေအတွက်ဟာ56ယောက်ရှိသွားခဲ့ဖြစ်တယ်လို့ဒီဝါနာပိုင်းတွေကပြောကြားလိုက်ပါတယ်။ဒါပြင်ပြည်နိုင်ငံမှာဒီဗိုင်းရပ်စ်ပိုးကူးစက်ခံရသူဟာစုစုပေါင်း 2,000 လောက်ရှိဖြစ်ပါတယ်။ဒီဗိုင်းရပ်စ်ပိုးနဲ့ပတ်သက်ပြီးအခုချိန်ထိဘာမှသိချာမသိရသေးပဲတိကျမသိရသေးဘူးလို့တိကျမျိုးသားတက်မာရေးဝန်ကြီးမာရှာဝေကဒီကနေ့မှပြောလိုက်ပါတယ်။ဒီဗိုင်းရပ်စ်ရောဂါယောဂါကယောဂါပြူးတင်ဟာတရက်ကနေ14ရက်ထိကြာနိုင်ပြီးတော့အဲ့ဒီချိန်ထဲမှာပို့ပြီးတော့အလွယ်တကူကူးစက်နိုင်ကြောင်းနဲ့ကူးစက်မှုလုံးဟာလည်းပို့ပြီးတော့တိုးလာပွဲရှိတယ်လို့သူကဆက်ပြောပါတယ်။ဒီဗိုင်းရပ်စ်ပိုးနောက်ထပ်ကူးစက်ခံရသူ688ယောက်ကိုစနေနေ့ကတွေ့ရှိခဲ့တယ်လို့လည်းတရုတ်နိုင်ငံကပြောပါတယ်။တရုတ်သမားရှီကျင်းချင်းကတော့တရုတ်နိုင်ငံရဲ့အခြေအနေဟာစိုးရိမ်စရာအခြေအနေနဲ့ရင်ဆိုင်နေရပြီးတော့ဒီကူးစက်ယောဂါဗိုင်းရပ်စ်ပိုးကိုကူးစက်ဖို့အတွက်တည်ဆောက်ဆေးရုံလေးကိုတည်ဆောက်ပြီးတော့ကျောင်းဝင်လူတွေနဲ့တခြားရင်းမြစ်တွေကိုပို့ဆောင်သွားမှာဖြစ်တယ်လို့ပြောပါတယ်။ဒီဗိုင်းရပ်စ်ပိုးဟာပြီးခဲ့တဲ့နှစ်အကုန်ပိုင်းကတရုတ်နိုင်ငံလည်းပိုင်းဟူပေပြည်နယ်ဝူဟန်မြို့ကတော်ရိုင်းတိုက်စစ်လေးကိုတရားမဝင်ရောင်းချတဲ့ပင်လယ်ဇာနဲ့ငါးသိန်းတစ်ခုမှစတင်ပေါ်ပေါက်ခဲ့တာလို့ယူဆပါတယ်။မနေ့တနင်္ဂနွေနေ့ကတော့တရုတ်နိုင်ငံမှာတော်ရိုင်းတိုက်စစ်ရောင်းချတာတွေကိုယာယီတားမြစ်လိုက်တယ်လို့တရုတ်အစိုးရကအကြေညာထားပါတယ်ခင်ဗျာ။